အမေရဲ့သမရဟောင်းချင်းမီကတာဟာတိတ်မကြရင်တော့ကချော်လေးပြီးအုံနောက်တွေးယူရကနေအုံနောက်ထဲတွေးဖြစ်အားယော့လာအောင်ခွဲစိတ်ကူတာမှုခံယူဖို့အတွက်တင်းင်းလာနေမျက်လီပိုင်းကစိတ်ယုံတင်လာရတဲ့အကြောင်းသူ့ရဲ့ပြောဝင်ရကပြောပါတယ်ဒီကနေ့အင်္ဂါနေ့မနက်ပိုင်းအီမိုရီတက်ကတူစေယုံမှာကုသမှုအစီအစဉ်ခံယူမှာဖြစ်တဲ့အကြောင်းပြောခွင့်ရဒီယာနာကွန်ဂျီလီယိုကပြောပါရယ်ကမတ်ဟောင်းကာတာဟာဒီနေ့အတွင်းမှာပဲ၃ချိန်ထဲမှာချော်လဲခဲ့တာပါပြီးခဲ့တဲ့နေ့ဥပပပထမဆုံးချိန်ချော်လဲခဲ့တော့ကတိဘယ်မျိုးအစားထိုးခွဲစိတ်ကုသခံခဲ့ရပါတယ်အဲ့ဒီနောက်အောက်တိုဘာလ6ရက်နေ့ကချော်လဲရမှာတော့14ချိန်ချုံလိုက်ရပြီးအဲ့ဒီနောက်ပိုင်းမှာပဲသူဟာတနက်စီပင်းနဲ့နက်ရှင်မျိုးကိုတွားခဲ့ပြီးတော့တဘာဝဘေးကြောင့်ဒုက္ခရောက်ရသူတွေအတွက်နေအိမ်တွေပြန်လည်ကူညီတည်ဆောက်ပေးတဲ့ Habitat for Humanity ပရိုင်တာလုပ်ငန်းတွေကိုတွားရောက်လုပ်ကံခဲ့ပါသေးတယ်။အောက်တိုဘာလ22ရက်နေ့ကလည်းဒီတင်ပစုံမျိုးအပ်သွားတဲ့အတွက်စေယုံခဏတက်ခဲ့ရတာပါ။တမရဟောက်ကတာဟာ2015ခုနှစ်မှာကင်ဆာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတော့ပြန်လည်ကောင်းမွန်လာခဲ့တဲ့သူလည်းဖြစ်ပါသေးတယ်။သမရတာဝန်တွေကလည်းအနားယူခဲ့ပြီးတဲ့နောက်ဆယ်စုနှစ်လေးစုနီးပါးကြာလာတဲ့အထိအသက်65နှစ်ရှိပြီဖြစ်တဲ့သမရဟောင်းကာတာဟာစက်မရွေးအရာတိတ်မကောင်းတဲ့ကြားကပဲသူ့မွေးရစာတီဂျော်ဂျီယာပြည်နယ်အနောက်တောင်ပိုင်း Plains မြို့လေးကမော်ရနာတာဘက်ပတ်စ်ဘုရားကျောင်းမှာတစ်လနှစ်ကျင်လောက်စတင်နေတာဖြစ်ပါတယ်ရှင်